အရှေ့လေပိုင်းဒေသမှာဒီတစ်လအတွင်းဒုတိယအကြိမ်ရောက်နေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအစ္စရေးခေါင်းဆောင်တွေနဲ့ဒီကနေ့တွေ့ဆုံခဲ့ပြီးတော့ဂါဇာဒေသတွေကအရက်သားတွေမထိကြအောင်ကာကွယ်ပေးဖို့အတွက်ပြောကြားခဲ့ပါတယ်။အောက်တိုဘာ9ရက်နေ့ကအဖြစ်မျိုးထပ်မဖြစ်အောင်လို့ကာကွယ်တဲ့နေရာမှာဘလို့ပုံစံကာကွယ်တယ်လဲဆိုတာအရေးကြီးတယ်လို့ဝန်ကြီးဘလင်ကင်ကအစ္စရေးသမ္မတနဲ့တွေ့ဆုံစဉ်မှာပြောကြားခဲ့တာဖြစ်ပါတယ်
။ And it is very important that when it comes to the protection of civilians,who are caught in a crossfire of Hamas is making, that everything be done to protect them.
Hamas ရဲ့ပြစ်ခတ်တိုက်ခိုက်မှုမှာကြားညံ့နေတဲ့အရက်သားတွေကိုကာကွယ်ဖို့တိတ်အရေးကြီးကြောင်းအောက်တိုဘာ9ရက်တိုက်ခိုက်မှုနဲ့လုံးဝမသက်ဆိုင်တဲ့အရက်သားတွေအခုအညီအလွန်အမင်းလိုအပ်နေသူတွေကိုအတက်နိုင်ဆုံးကာကွယ်ကူညီဖို့အရေးကြီးကြောင်းဝန်ကြီးဘလင်ကင်ကပြောကြားခဲ့တာဖြစ်ပါတယ်။ Hamas စစ်သွေးကြွတွေရဲ့အောက်တိုဘာ9ရက်နေ့တိုက်ခိုက်မှုမှာအစ္စရေး 1,400 ထက်မနည်းသေဆုံးခဲ့ပြီးတော့200ကျော်လဲရဇာကန်တွေဖြစ်ဖမ်းဆီးခံထားရပါတယ်။ဒီတိုက်ခိုက်မှုကိုလက်တုံ့ပြန်တဲ့အနေနဲ့ Israel တို့က Hamas စစ်သွေးကြွအဖွဲ့ကိုအမြစ်ဖြတ်တိုက်ခိုက်မယ်လို့ကြေညာပြီးတော့ Gaza ဒေသတွေက Palestine ပိုင်းနဲ့တွေ့အပေါ်တိုက်ခိုက်နေပါတယ်။အစားအသောက်နဲ့စေဝါအကူအညီတွေအလွန်လိုအပ်နေတဲ့ Gaza ကမ်းမြောင်ဒေသကိုလူသားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်ဖို့နဲ့အပြစ်ခတ်ရက်ဆဲဖို့အတွက်ကုလသမဂ္ဂနဲ့ Arab နိုင်ငံတွေကတောင်းဆိုနေကြပါတယ်။ America အစိုးရကတော့လုံးဝအပြစ်ခတ်ရက်ဆဲတာမျိုးမဟုတ်ပဲအကူအညီတွေပို့ပေးမဲ့နေရာတွေမှာယာယီအပြစ်ခတ်ရက်ဖို့တောင်းဆိုထားပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဘလင်ကင်ဟာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုနဲ့လည်းဒီကနေ့အစောပိုင်းတုန်းကတွေ့ဆုံခဲ့ပါတယ်ရှင်